ဒီနေ့ကတော့ငါချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းမပြတ်မကွက်လာရောက်ပြီးတော့နေကြပါမယ်တို့ကျိုးဆိုးပါလေဒီကနေ့အရေးကြီးပြီးမှကြားနေတဲ့အခါတော့ဘုရားတက္ကသိုလ်လို့ဆိုတဲ့အတိုင်းဘုရားမြတ်စွာဘုရားကြားတော်မူခဲ့တဲ့ပိဋကတ်30နိဂေ9ပြာဓမ္မခန္ဓာပေါင်း 74,000 နဲ့ကတရားဓမ္မတွေကိုတို့ဟာဖြစ်မိတဲ့ဤစနစ်နဲ့ရှင်းလင်းလွယ်ကူစွာသင်ကြားရမှာရှိတယ်။တို့ဘုရားရဲ့ဓမ္မတွေကိုအရေးကြီးစိတ်ပါဝင်စားစွာအဓိကထားပြီးတော့သင်ကြားကြပါမယ်။မှားကြလို့ဒီနေ့ခေတ်မှာပညာရည်တွေအလုံးများတယ်ဘယ်လိုလဲများများအနိတာရချုပ်လိုက်လို့ရှိရင်ဘုရားမြတ်စွာရဲ့တရားဓမ္မတော့စိတ်မှန်တာဆိုတာမရှိပါဘူးမြန်မာနိုင်ငံမှာဘုရားမြတ်စွာရဲ့တရားဓမ္မတွေထွန်းကားနေသူကဲ့သို့ထွန်းကားနေတာမှလည်းဒီမြန်မာနိုင်ငံမှာရှိတဲ့ပရိယတ်တိစာပေကိုစနစ်တကျသင်ကြားပို့ချနေကြတဲ့ကျောင်းတိုင်းများခင်မင်းဤစနစ်နဲ့တိုးမြင့်ပြီးတော့သင်ကြားနေကြတဲ့ယခုလိုတက္ကသိုလ်များအသေးသေးပေါ်ထွန်းလာခြင်းကြောင့်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပရိယတ်တိပညာအဆင့်တန်းအနိဗ္ဗာန်ဝန်းကျင်မှာရှိကြတဲ့ထေရဝါဒနိုင်ငံတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံကအဆင့်မြင့်တာလွန်နေတယ်ဆိုတာကိုဒီကအိန္ဒိယမှာရှိတဲ့ပမောက္ခကြီးတွေ၊သီရိလင်္ကာမှာရှိတဲ့ပမောက္ခကြီးတွေသူတို့ကိုယ်တိုင်ကိုယ်ကဝန်ခံပြောကြတာကိုအချိန်ကြီးကြားခဲ့ရတယ်။ဘုရားဗုဒ္ဓညီလာကညီတော်ကဆိုရင် Buddhist Education အခမ်းအနားမှာ Delhi University မှာဒီဘုရားဗုဒ္ဓဌာနမှာအကြီးအကဲလုပ်နေတဲ့ဒေါက်တာစတ္တရပါဠိဆိုသူကဖွင့်ဟပြီးတော့ဝန်ခံပြောကြားသွားပါတယ်မြန်မာနိုင်ငံရဲ့ပရိယတ်တိပညာအရေးကြီးဓမ္မစရိယဘွဲရထားတဲ့ပုဂ္ဂိုလ်သူရဲ့အရေးချင်းသူ့အရေးချင်းနဲ့တာပါတယ်ဘုရားဓမ္မနဲ့ပတ်သက်လာဒီလိုဝန်ခံပြောကြားသွားတာကိုကြားရပါတယ်ဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့ပရိယတ်တိအရေးချင်းဟာအမြဲတမ်းမှမြန်မာရဲ့ပရိယတ်တိအရေးချင်းကိုထူးထူးနိုင်ငံတွေကိုပြန်ပွားသွားအောင်ဘုရားဓမ္မတွေကိုဖြန့်ဖို့လို့ဆိုတဲ့အခါမှာစနစ်တကျလေးလံသိမှုအမြဲတမ်းအရေးကြီးတယ်။ဖြန့်ပြဖို့ရတဲ့မီဒီယံဘာသာဆိုတာလည်းတတ်ဖို့လိုအပ်ပါတယ်။ဒါကြောင့်မို့လို့ခုလိုဒီလိုဆရာတော်များဥဆောင်ပြီးတော့ဒီလိုဘုရားတဲ့ကတည်းကဒီလိုဘွားဘုရားတဲ့ကတည်းကဆင်းတဲ့ဘုရားတဲ့ကတည်းကဆင်းတဲ့ခွဲခြားပြီးတော့ရန်ကုန်မန္တလေးစခိုင်းဒီလိုဘုရားတဲ့ကတူတီထောင်ပြီးတော့သာသနာ့ပြုပုဂ္ဂိုလ်လောင်းလျံပြီးပေါ်ထွန်းအောင်ဘုရားဓမ္မနဲ့ပတ်သက်ပြီးအရေးချင်းရှိတဲ့ပုဂ္ဂိုလ်ကိုပေါ်ထွန်းပြီးမြတ်စွာဘုရားရဲ့တရားဓမ္မတွေကိုကဘာအနှံ့ဖြန့်စေဖို့ဆိုတဲ့ကြီးမားတဲ့ရည်ရွယ်ချက်နဲ့ခုလိုသင်ကြားပို့ချတာဖြစ်တယ်။ဆရာတော်များကြီးရဲ့ကြီးမားတဲ့ရည်ရွယ်ချက်ထားတယ်လို့ကျောင်းသားများအနေနဲ့ကလည်းဒီတက္ကသိုလ်လာရောက်သင်ယူကြတဲ့ကျောင်းတော်သူကျောင်းတော်သားတွေအနေနဲ့ကလည်းကြီးမားတဲ့ရည်ရွယ်ချက်ကိုထားကြီးမားတဲ့ရည်ရွယ်ချက်ထားတို့အဓိကသင်ကြားရမှာဘုရားမြတ်စွာရဲ့တရားဓမ္မကိုဖြစ်တယ်။ဘယ်နည်းနဲ့ဖြစ်ဖြစ်နိုင်ရှင်ပြီးတော့ကြည့်မယ်ဆိုရင်ဘုရားရဲ့တရားဓမ္မကိုပဲအလေးထားရမှာဖြစ်တယ်။တခါတော့ကမဟာနာမကမြတ်စွာဘုရားကိုရှောက်ထားပြုတာရှိတယ်။မြတ်စွာဘုရားကတစ်ဖက်ဘိက္ခုတန်ဃာတွေကတစ်ဖက်ဒီလိုအယူဆမတူတာမျိုးဖြစ်ရင်တပည့်တော်ကဖျားပဲဖယ်နိုင်မှာ။မြတ်စွာဘုရားကတစ်ဖက်ဘိက္ခုနီတွေကတစ်ဖက်ဆိုရင်တပည့်တော်ကဖျားပဲကပဲရမှာ။မြတ်စွာဘုရားကတစ်ဖက်ဥပဒကဥပဒိကတွေကတစ်ဖက်တလောကလုံးကတစ်ဖက်ဆိုရင်တပည့်တော်အနေနဲ့ဖျားပဲမှာပဲရမှာပဲလို့ဒီလိုပြောထားတဲ့တကားလိုပဲညီသည့်ဤဝါဒနဲ့နှိုင်းရှင်နှိုင်းရှင် ဒီမှာသင်ကြားနေတဲ့ကျောင်းတော်ကြီးကျောင်းတော်သားတွေရဲ့စိတ်ထဲမှာထားရမှာတို့ဟာအမြဲတမ်းဘုရားဓမ္မဘက်ကယက်တည်နေဆိုတဲ့စိတ်ကထားဖို့အမြဲတမ်းလိုအပ်ပါတယ်။ဒါကြောင့်မို့ဒီကနေ့ဖွင့်ပွဲအခမ်းအနားမှာတိရူဘုရားတက်ခဲ့တဲ့ကောင်နေပြီးကျောင်းတော်ကြီးကျောင်းတော်သားများကိုပညာသင်ပေးဖို့ရာရွေးထွေးစွာကြိုးဆိုရဲဆိုတဲ့အကြောင်းရဲ့အရေးကြီးတဲ့မကြရဲ့ပြောချပြီးတဲ့အခါနောက်ဆုံးတတိပေးတင်တာကျောင်းသားတွေအများစုကတန်ဃာတော်များဖြစ်တယ်။ဒါကြောင့်မို့တန်ဃာတော်များဖြစ်သည့်အားလျော်စွာကုကျင့်တရားနဲ့ကုကျင့်တရားအခြေခံနဲ့ပညာရှင်တွေဖြစ်အောင်ကြိုးစားကြပါလို့ဤကောင်းချက်အနေနဲ့ပြောကြားလိုပါတယ်